စစ်အစိုးရဆက်ဆက်အုပ်ချုပ်ခဲ့ပြီးကမ္ဘာအရှိဆုံးနှစ်60ကျော်ပြည်တွင်းစစ်ဖြစ်နေတဲ့နိုင်ငံမှာကဗျာဆရာအဖြစ်လူဖြစ်လာခဲ့သူမောင်ပွင့်ဟာ2018ခုနှစ်နိုဝင်ဘာလ30ရက်နေ့က AR တိုင်းပသိမ်မြို့မှာကွယ်လွန်သွားခဲ့ပါပြီ။ကွယ်လွန်ချိန်မှာအသက်84နှစ်အရွယ်ရှိပြီဖြစ်တဲ့မောင်ပွင့်ဟာပြည်တွင်းစစ်ဖြစ်နေတဲ့နိုင်ငံထဲမှာသူ့တပ်တန်းရဲ့၄ဘုံတဘုံကျော်ကျော်နေသွားခဲ့ပြီးတော့ကဗျာဆရာတပ်တန်းနှစ်90တတိမှလောကကြီးကိုဆုံးခွာသွားခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့2012ခုနှစ်ကဖန်နီးသူကိုနှလုံးသားဆိုတဲ့မအောင်ပွင့်အကြောင်းရေဒီယိုဆောင်းပါးလေးတစ်ပုဒ်လုပ်ခဲ့တဲ့ကသူပြောခဲ့တဲ့ကဗျာဆရာဘဝအပေါ်ခံစားယုံကြည်ချက်ကိုပြန်လည်နားဆင်ကြည့်ပါရှင်
။ကျွန်တော်ကဗျာလေးရေးဖွဲ့လာတာ88ပြည်ညာရေးလာအခုဆိုကဗျာလေးလည်းအတင်းအကျပ်များလာပါပြီ။အဲ့ဒီဟာတကယ်တန်ရုပ်ပြည်သူလို့ယုံကြည်ပါတယ်။ကဗျာဆရာတယောက်ကတော်တော်လေးသူကဗျာဘောမှာလေးနေချင်းလေးနေတယ်လို့လူလူဘောလေးနေချင်းလေးနေတယ်လို့အကျိုးတရားမှုကြီးကောင်းမယ်ဆိုတာကိုသိချာယုံကြည်ပါတယ်
။ပြည်တွင်းစစ်ရဲ့ရက်ဆက်မှုနဲ့ဆင်းရဲဒုက္ခတွေကိုကိုချင်းစာစိတ်နဲ့ကြ བྱ ားတွေရေးခဲ့တဲ့ကြ བྱ ားဆရာကအခုဆိုကျွန်တော်စိတ်ထဲမှာကြ བྱ ားကိုချင်းစာစိတ်နဲ့ငြင်းချမ်းရေးကိုတောင့်တတဲ့စိတ်ပဲရှိတော့တယ်။ဒါနဲ့တင်မဲတန်မှုရှိတဲ့ဘဝတစ်ခုဖြစ်ဖို့လုံလောက်နေပါပြီလို့ချက်နိုင်ငံသားဒါရိုက်တာပီတာလွန်နဲ့ကြ བྱ ားဆရာခင်အောင်အေးတို့စီစဉ်တဲ့မြန်မာပုံမြင်စာအုပ်ထဲမှာပြောသားပါတယ်။အဲ့လိုငြင်းချမ်းရေးကိုတောင့်တတဲ့စိတ်ကိုချင်းစာစိတ်တွေနဲ့ရေးခဲ့တဲ့ကြ བྱ ားတွေလုတ်ခဲ့တဲ့အလုပ်တွေကြောင့်မောင်မွင့်ဟာ1400ချိန်ကြာပြီးတော့ဘဝရဲ့အချိန်အများစုကိုနယံလေးဘက်ကြားမှာကုန်ဆုံးခဲ့ရပုံကိုလည်းသူကိုယ်တိုင်ခုလိုပြောပြခဲ့ပါသေးတယ်
။ပထမအချိန်ညနေစပြောရင်ကျွန်တော်22မိနစ်စာမှာ60/68ပေါ့အဲ့ဒါပသိမ်းထောင်းမှာနောက်တစ်ခါဒုတိယအချိန်က88မှာ80ခုနှစ်မှာလွတ်တာပေါ့နောက်တစ်ခါကျတော့ဆရာဦးကြည်အောင်တို့နဲ့ဦးကိုလေးတို့နဲ့အချုပ်နေရတာတလားတစ်ချိန်ပေါ့အဲ့ဒါ90နောက်တစ်ခါကျတော့99အောက်တိုဘာ3ရက်မှာဖမ်းပြီးတော့2000မှာအပြစ်ချတယ်။ဒါတော့အဲ့ဒီဟာ2005ကျတော့ဂျင်မီရိုးနဲ့လွတ်တာပေါ့ဒီလာသိန်းတို့နဲ့
အချင်းကျနေတဲ့ကာလအတွင်း2000ခုနှစ်မှာကြ བྱ ားဆရာမောင်ဝင့်ဟာ Hellman Hamlet ဆိုင်ဆရာစုချီးမြှင့်ခံခဲ့ရပါတယ်။2004ခုနှစ်မှာတော့ American ပြည်ထောင်စုခြေဆိုင် CPJ ခေါ်သတင်းသမားများကာကွယ်ရေးအဖွဲ့ကပြည်ပြည်ဆိုင်ရာသတင်းလွတ်လပ်ခွင့်စုကိုချီးမြှင့်ခဲ့ပါတယ်။ထောင်ထဲမှာနေစဉ်အတွင်းစုချီးမြှင့်ခံခဲ့ရတာတွေနဲ့ပတ်သက်ပြီးတော့လေသူကလွန်လွန်ဆူဆူပြောခဲ့ပါသေးတယ်
။ထောင်မှုနှစ်ယောက်ကလာပြောတာသူတို့ကတရင်နားထောင်လိုက်တာဟုတ်သူတို့နားထောင်ပြီးပြီးချင်းထင်ပါတယ်။ပါရပါနဲ့လာပြောချာတယ်။အဲဒီကတော့စိတ်သက်ခေါ်အားသာဖြစ်တာပဲစိတ္တကာလကိုဖြစ်တဲ့အဲဒီခန္ဓာကိုယ်ထဲမှာဆင်းရဲထားတာအောင်စိတ်ခံစားမှုဖြစ်တာပဲပြီးတော့နိုင်ငံတကာမေ့မထားဘူးတကယ်လူလူချိုးတွေဆောင်ရွက်ခြင်းတရားရှိရင်ကိုယ်သူရှိတယ်ဆိုတာလုံးဝယုံတယ်အဲ့လိုတရားနယ်ပဲနေတာပါပဲအဲ့လိုတရားနယ်ပဲကြ བྱ ားကြီးရေးခဲ့တာပါပဲ
ကြ བྱ ားဆရာမောင်ဝင့်ဟာသူ့ဘဝတစ်လျှောက်လုံးတောင်းဆိုမျှော်လင့်ခဲ့တဲ့ငြိမ်းချမ်းရေးအစ်စ်မှန်ကိုမြင်မသွားရရှာပါဘူးဒါပေမဲ့ဒီမိုကရေစီဆိုတဲ့လမ်းစာလေးကိုတော့မြင်သွားခဲ့ပြီးအဲ့ဒီဒီမိုကရေစီအစ်စ်အမှန်စီခီးအမြန်ပေါက်နိုင်မှုကိုလည်းအခုလိုပြောခဲ့ပါသေးတယ
်နှစ်ပေါင်း60ကျော်ကြီးပြည်သူစစ်ဖြစ်ခဲ့တဲ့တိုင်းကြီးဘယ်တိုင်းကြီးမှမရှိဘူးလေအဲ့တော့ဘယ်တိုင်းကြီးနမူနာနဲ့မှမတူတဲ့ကောင်းမှုတွေပြုနိုင်တယ်၊စီးလုံးမှုတွေရှိနိုင်တယ်၊စံပြီးဖြစ်မှများများဒီမိုကရေစီခရီးကိုပြီးပေါက်မယ်လို့အဲ့လိုယုံကြည်ပါတယ်
။ဟုတ်ကဲ့။အဲ့တော့အဲ့လိုအချင်းချင်းစီးလုံးညီညွတ်ဖို့ဆိုတာကတရားနဲ့တရားဘလို့စိတ်ဓာတ်မျိုးထားဖို့ဆိုတာအထီးရောက်ဆုံးဖြစ်မယ်ထင်လဲ
။အဲ့ဒါကြရင်တော့မိုင်းဗေဒရဲ့အစတရားဗေဒကိုပဲပြောရမယ်ထင်တယ်။ဆရာတရားစကားလေဘုံသူမရှိစိတ်သူသာရှိတယ်၊ရန်သူမရှိမိတ်ဆွေသာရှိတယ်ဆိုတဲ့စိတ်ကိုရှိမှာအရင်ထားရမှာပေါ့ထားပြီးတော့မှအဲ့ဒီမြေတားကြီးနဲ့ပွားပြီးတော့လုပ်ကြရမှာပဲကျွန်တော်တစ်တလုံးသွဲကိုင်းလာတဲ့ဉာဏ်ရည်ညစာဆိုတာတကယ်ဉာဏ်ရည်ရတဲ့ညစာစားရအောင်အမြန်တကားအမြန်ဆုံးကြိုးစားနိုင်ရမြကြိုးစားကြဖို့ဒါတိုက်တွန်းပါတယ်အားလုံးကိုမြေတားနဲ့ပဲပြောဆိုပါလိမ့
်ဒေါက်တာရှင်များရှင်ဘောတလျှောက်လုံးဉာဏ်ရည်ကိုတောင်းဆိုလာသူကြ བྱ ားဆရာကြီးဟာဒီကနေ့မှာတော့တန်မြာကီးကိုငင်းချမ်းစွာထွက်ခွာသွားပါပြီသူအသက်ရှင်နေတဲ့မြတ်ကာလတစ်လျှောက်လုံးသူမြင်ကျင်ခဲ့တဲ့မြင်ကွင်းကိုပြီးခဲ့တဲ့2018ခုနှစ်ဦးမှာပဲအမှတ်တရနှစ်တစ်ဆုတောင်းအဖြစ်နဲ့ပြောသွားခဲ့ပါသေးတယ်။သူမြင်ကျင်ခဲ့တဲ့မြင်ကွင်းကိုသူမြင်မသွားခဲ့ရပေမဲ့သူချက်ထားခဲ့တဲ့မျိုးဆက်သားသမီးတွေတော့မကြခင်မြင်ကွင်းရပါစေလို့မျှော်လင့်တယ်လို့ငင်းချမ်းရေးကိုတောင်းတပြီးတော့တရားရှိသူကိုကူတူရှိတယ်လို့ယုံကြည်တဲ့ကြ བྱ ားဆရာမောင်အောင်ဝင့်တယောက်လည်းတရားရှိရာအရမငင်းချမ်းစွာနားခုံနိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်ရှင်။
ရတာလေးထုံမွန်ပြီးတော့သာဝရငင်းရနဲ့တိုင်းပြည်ကြီးကိုပြောင်းဝိုင်းဝန်းပြီးလုပ်ကြမှာအလုံးပါမှာဖြစ်။ပါဝင်တဲ့လူတွေရဲ့အခက်အခဲတွေကိုလည်းသိရမယ်။ပြည်ုံနဲ့မကန်လေးကိုကိုကြီးဖြည့်ဆင်းပေးနိုင်ကိုကောင်းတယ်။အမေနိုင်ငံတော်ကောင်းနေတော့အပြောဦးတင်မဟုတ်ဘူးလား။အလုံး Okay, no.